ါခင်ဗျာဒီနေ့တရက်လီလိုင်းစီစဉ်မှာတော့ဒီမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ဆွေးနွေးတော့မှာဖြစ်ပါတယ်ဒီ2019ခုနှစ်ကုန်ဆုံးကနေမှာပဲမြန်မာသတင်းသမား2ယောက်အဖမ်းခံရတဲ့သတင်းလည်းထွက်လာခဲ့ပါတယ်ဒီမကြာခင်ကုန်ဆုံးတော့မဲ့2019ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကမှာအတဲကျတဲ့စိန်ခေါ်မှုတွေဘာတွေကြုံခဲ့ရပါသလဲတိုင်းပြည်တစ်ခုမှာဒီအရေးကြီးတဲ့မန္တလေးတစ်ခုဖြစ်နိုင်ငံတကာလက်ခံထားတဲ့သတင်းမီဒီယာတွေမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးလွတ်တက်လာဖို့ဆိုရင်ဘလို့လိုအပ်ချက်တွေရှိနေသလဲဆိုတာကိုကျွန်တော်တို့ဆွေးနွေးတော့စီစဉ်ထားပါတယ်အခုတော့ပါဝင်ဆွေးနွေးမဲ့ဟိုပုဂ္ဂိုလ်လေးလေလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုသဘောထားလေးကိုအရင်ရေဝီယာတုံးသက်ချက်တွေကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးကျွန်တော်တို့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့သဘောထားကိုကျွန်တော်သိချင်ပါတယ်ဆိုတော့ဒီနေ့ထဲမှာကျွန်တော်ပြန်ပြီးတုံးသက်မယ်ဆိုလို့ရှိရင်ဒီမီဒီယာတွေဖွံ့ဖြိုးမှုတွေလွတ်လပ်ခွင့်တွေမှာတိုးရေဝီယာအပြင်တိုးတက်လာသလားဆက်ရုပ်သွားသလားဘယ်လိုများတုံးသက်နိုင်မလဲဆရာ
အဲတိုးတက်လာတာမတွေ့ရဘူးဗျအခုနောက်ပိုင်းဖြစ်စဉ်တွေတစ်ခုပြီးတစ်ခုကြည့်ရင်တော့ဆုံးယူလာတယ်လို့တော့ကျွန်တော်ကတော့မြင်တယ်ဥပမာရခိုင်ပြည်သားသတင်းယူရေးပြည်သားဆိုရင်ရခိုင်မှာလူလူလာသွားပြီးတော့မှသတင်းယူလို့မရတဲ့အပြင်ကိုအဲ့ဒီမှာသွားတဲ့နိုင်ငံသားသတင်းဌာနတွေအနောက်ချက်ခံရတာတွေလည်းအများကြီးရှိတယ်အခုနောက်ဆုံးဆိုရင်ဒီရခိုင်ဒေသသတင်းရယူနဲ့ဆက်ဆက်တယ်ပေါ့နော်သတင်းနောက်နှစ်ယောက်ဒါအဖမ်းခံရတယ်ဆိုတဲ့ကိစ္စမျိုးတွေအထူးကိုဖြစ်လာတယ်လေအဲ့ဒီမတိုင်ခင်တော့လည်းဒီပြည်တော်မှာစစ်တော်ကိုဒရုန်းရိုက်ဖို့စစ်တင်မှုပြင်ဆင်နေတဲ့ဒါနိုင်ငံရသတင်းတော့တွေနဲ့ဒါပြည်ကင်းကကျွန်တော်တို့ဒီစကပြံပေါ့အဲ့ဒါတွေကိုလည်းဖန်ဆီးထားတာရှိတယ်ထောင်လောက်ချလာချလိုက်ပြီအဲ့လိုမျိုးနဲ့တခြားသောဥပဒေရောင်းဆိုင်ရလည်းရှိတာပေါ့ဥပဒေလုတ်ပေးရမယ့်ဟာတွေလုတ်မပေးတာတွေအများကြီးရှိပါတယ်အဲ့ဒီအကုန်လုံးချုပ်ချုပ်တိုးတက်ကြည့်လိုက်ရင်တော့တိုးတက်မလာဘူးဆွတ်ယူသွားတယ်လို့တော့ထင်ပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တူတော့ဒီလူခွေလှူရှာတဲ့ရှင်းနေဦးတင်းတန်းဦးပါဆရာဦးတင်းတန်းဦးအနေနဲ့ရောဒီပေါ်လေဟိုဟိုမြန်မာနိုင်ငံမှာထိတွေ့နေရမယ့်ပေါ်လေလလမ်းမီတလောက်တုံးတက်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဒီမီဒီယာလွတ်လပ်ခွင့်အခြေအနေက2019ခုနှစ်ထဲမှာဘယ်လိုများတွေ့ခဲ့ရလဲခင်ဗျာ
ဟိုတိုးလာတာပါလေကျွန်တော်ဥစည်းတော်ငင်ပြောတာကိုထောက်ခံနေတာဟိုကကျွန်တော်ကသတင်းကမလွတ်လပ်တဲ့အပြင်လွတ်လပ်မှုလွတ်လပ်သတင်းယူခွင့်မရှိတဲ့အပြင်ဟိုယူဖို့ကြိုးစားလို့ရတဲ့နေရာယူတာကိုလည်းဟိုဖန်သိခံရတာတို့ထုတ်သိခံရတာစတဲ့အခြေအနေတွေပေါ်လာတော့ချုပ်ပြောရင်တော့နောက်ဆက်မှာအခြေအနေတော့တိုးလာတယ်ပြောရမယ်ဗျာဆက်ဆက်ကယူကြတော့မကွာမလုပ်နိုင်ဘူးပေါ့နော်ယူမယုတ်သိနိုင်ဘူးကျင်းတဲ့အနေအထားပဲရောက်လာတယ်ပူတော်မှတရားဆုံးလို့လွယ်သွားတဲ့အနေအထားလေးဖြစ်လာတယ်အဲ့ဒါပြန်သတိပြုရပြင်းနေလို့ကိုယ်ပြင်းထန်လာလို့ကျွန်တော်ဆက်လာတယ်ဗျာ
โอเคကျေးဇူးပါဆိုတော့ကျွန်တော်တို့ဒီနောက်တူကတော့ဒီလူငယ်နဲ့လူမှုသာသနာဖော်ဆောင်ရေးစင်တာကိုသက်ဆိုဝင်ဖြစ်ပါတယ်ကိုသက်ဆိုဝင်ရဲ့သဘောထားကိုခင်ဗျာကျွန်တော်တို့2019ကိုပြန်သုံးသပ်မယ်ဆိုလို့ရှိရင်မီဒီယာတွေဖွံ့ဖြိုးမှုလွတ်လပ်ခွင့်တွေမှာဟိုဘလို့အခြေအနေတွေတွေ့ရလဲတိုးတက်လာတာတွေ့ရလားဆွေးယုတ်သွားတာတွေ့ရလား
အဲကျွန်တော်ဒီမီဒီယာဖွံ့ဖြိုးမှုကတော့ဒီဆိုးကြောပြောရလို့ကျွန်တော်ပြောပါပါလိမ့်မယ်ဒီကျွန်တော်တို့အနေနဲ့ဒီတက်မှတ်ထားတဲ့စံနှုန်းလေးတွေကဒီဖွံ့ဖြိုးမှုကိုကြည့်ကြရမျိုးဘာလို့ဒီလိုမျိုးတက်ရတဲ့ကိစ္စလို့ဟာမျိုးအခုတော့ဆရာကဆွေးနွေးပြောရလို့ကျွန်တော်ဒီခါကိစ္စလို့ဟာမျိုးမှာဆွေးရှင်းရတော့ရေဒီမီဒီယာကိုဒီလိုမျိုးပြီးရတဲ့ကြောင့်မို့လို့ဒီကျွန်တော်တို့ဒီမီဒီယာတစ်ပတ်ဆောင်နေဖြစ်သွားလိမ့်မယ်လို့ရှင်းဖြစ်တည်ခဲ့တယ်ဒါတို့အခုကလည်းဒီကြောင့်တော့လေလေလောက်ဆိုတော့ပြန်ရဖြစ်တယ်ကိုယ်ကလည်းကျော်ဒီဒီမီဒီယာတွေပြီးသွားပြီးလို့ရပြီးသွားပြောလို့ရှိရင်ဒီအဲလိုမျိုးလည်းကျွန်တော်တို့ဆက်ကြကျွန်တော်ပြောပြပါဒီတိုင်းလေးကြေးပေါ်ပါလို့ကျွန်တော်ပြောပြဒီလိုလည်းကိုယ်ရောက်ရှိပြီးသားတက်ဆက်ကျွန်တော်ပြောလာတာရှိတယ်အဲဒီဒီမီဒီယာတွေကဒီကွန်ဖီဂျူရီတွေကတော့ဒီကျွန်တော်ဒီဒေတာဖြစ်နေတာကတော့ဒီတော့ဒီမီဒီယာလေးရဲ့အခြေအနေကတော့ဒီဒေတာရမီဒီယာရဲ့အခြေအနေကိုကြည့်ရတဲ့အခါကျတော့ဒီကဘာပါလဲဒီကုတ်တွေကဒီတစ်ဖက်ကလည်းပတ်သက်လို့ကြည့်ကြရတယ်ကုတ်ကြည့်လို့ပါကြတော့လေဒီဆိုးရပြီးတဲ့ဒီလိုမျိုးတွေကယူကြရတဲ့အခါကျတော့ဒီတော့ဒီလိုကြည့်ရကြတယ်ဒီလိုကမရှိရတာကတော့ဒီလိုပဲပြည်သူတွေကလည်းမရှိလာတာမျိုးကြောက်ရတယ်ဆိုတော့ဒါကြီးဆိုပြီးတော့ဒီလိုမျိုးပန်နတီကမျိုးအခုခုတ်ဖြစ်တယ်ဒီဒီလာဘယ်မှာဆိုအော်ဒီဖြစ်တယ်အခုကလည်းတော့ဖြစ်တယ်ဘယ်နည်းပိုင်းလို့ဆိုတော့ဒီကုဒေမျိုးတွေဖြစ်ရလိမ့်မယ်ဆိုတော့ဒါကြီးကဒီဆုံးမှာဖြစ်ခဲ့တဲ့နာမည်ဆိုဒီနေ့ကဒီတရောက်ဒီကဘောပို့ပြီးတော့ဒီတရင်းလို့လည်းဖွင့်တော့ကျွန်တော်ဒီဖို့ရအနေစားလို့ပြောပြရတယ်ခိုးလို့တော့ဒီတရင်းကြီးကဒီဟိုအဒီလာကတော့ဖြစ်နေတယ်ဒီကတော့ကြောက်ရွံ့ဝင်ကြမတဲ့ကိစ္စလို့ဟာပြောပြီးတာကိုဖြစ်နေတယ်ဒါကြောင့်ကျွန်တော်ကောက်တူတက်တာမျိုးရှိတယ်ဒါမျိုးဒါကြောင့်မလို့အစိုးရကဒီလိုမျိုးဒီလိုမျိုးတရင်းကြီးအရေးကိုဒီဟိုပြဖို့မလို့ချင်တာလို့လည်းဒီလိုမျိုးလာတာဒါမျိုးတော့ကြောက်ရွံ့ဝင်ရလားဆိုမျိုးကျွန်တော်ဆွေးနွေးလာမျိုးရှိတယ်ဒီကျွန်တော်ဒီတရင်းလက်ကိုကြည့်ကြဆက်နေရတယ်ဒါဆိုအရင်ပိုင်းလေးတွေတော့ဒီမရှိဘူးအဲ့လိုမရှိတင်တာကျွန်တော်ဒီဒီရီဇော့ကိုကဒီအားကြီးတင်တာရှိတယ်အဲ့တော့ကျွန်တော်တို့ကအစ်ကဘာလဲဒီကွာလေးဆိုကျွန်တော်ကဆေးဖိုးရဖြစ်နေကိုပြန်ဖြစ်သွားတယ်အခုကဒီရဲ့တရင်းတွေဒီအခုကတော့ရုပ်တော်ဖြစ်သွားလို့ရှိရင်ကျွန်တော်ပြည်သူတွေကဒီဒီမိုကရေစီ တူရတဲ့ဒီလမ်းကကျုပ်ချက်ပြန်ပေးတဲ့ခုအခုတော့ပြောလို့ရမီးရခုကျွန်တော်ဖုန်းထုတ်ရအောင်ဖြစ်သွားလိမ့်မယ်ဒါတော့ဒီတတိယကြီးကိုဖန်တီရဟာဒီပြည့်စုံနေတာမျိုးကဒါတတိယခုရှိနေပြီပြောလို့ရတယ်ဒါတို့ဖန်တီပြည့်စုံနေကြတာဒီတတိယကြီးဒီဒီမီးရတွေကိုကုကူဆက်ဆက်ဆက်ဆက်ပြည့်စုံအောင်ဖြစ်သွားလိမ့်မယ်ဒါကတော့ငါတို့ဆက်ဆံမျိုးပေါ်ကိုပြောနေကြတယ်ဒီကုကူကရဘဝတခုသူမကြိုက်ကြဘူးကြလို့ပြတ်နေရမှာလားဆိုတော့သူတို့ကတော့ဒီဒီတတိယကြီးမီးရရဲ့မီးရတဲ့ခါကျမတူခက်တယ်လေခါကျလို့ရှိတယ်ကိုယ်ကထုတ်လိုက်တဲ့ကြော်လေးရှိတာပုံပြီးတော့ကျွန်တော်တို့ပေါင်ကျင်းတော့အမျိုးကြီးချက်ပါသိကြည့်ရအဲ့တော့ဒီအထုတ်ပြောရမယ့်ပုံစံကဒီနောက်ဆက်ခုနေကြတော့ဒီတင်းလက်ခုနေပတ်သက်ပြီးအများကြီးဖြစ်ပါကြတာမျိုးရှိရတယ်လို့ကျွန်တော်ပြောရမှာပါလား
โอเคကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွက်ထားတဲ့ပုဂ္ဂိုလ်တူလေးလေးလိုင်းပေါ်မှာရောက်နေပါတယ်ကိုတီးလည်မှုဖြစ်ပါတယ်ထိုင်းနိုင်ငံကကိုတီးလည်မှုရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီတရင်တော့ဖမ်းတဲ့ကိစ္စကနော်ဘုဘုဇီတော်မတော်မှာဖြစ်တဲ့ကိစ္စနော်ဒီခိုင်မှာဖြစ်တဲ့ကိစ္စတွေကနော်တို့အားလုံးကတို့မတရားလုပ်ထားတာပဲကျွန်တော်တွေ့ရတယ်ခင်ဗျာတို့ပြောတာဆိုတာကတစ်ဖက်သားဆွဆွဲတယ်ဖက်သားဆွဆွဲလောက်တာတော့ကြောင်းရံဖြစ်နေကျွန်တော်မြင်နေခင်ဗျာဘာလို့လဲဆိုရင်တော့အခုတရင်တော့တွေရောမွေးနာတို့ကအရင်တားဆီးရတယ်တားဆီးမှတို့ဝင်တော့ဖြစ်ပါတယ်အခုလည်းတော့တရင်တော့ထပ်ဖမ်းတဲ့ကိစ္စကတော့နောက်ကိုရတော့ကျိုးကန်တဲ့လူကအတ္တမကြီးမားတဲ့ခေါင်းဆောင်ဖြစ်ပဲဖြစ်တယ်ဆိုတော့ကျွန်တော်ယုံကြည်တာရှိပါတယ်ခင်ဗျ
ဟုတ်ကဲ့ကိုသီးလည်းမှုကြီးကျေးဇူးပါဆိုတော့သူကျွန်တော်ဆရာဦးစီတူအောင်မြင်းကိုပြန်မေးချင်ပါတယ်ဆောစောဆရာလည်းအဲ့ကိစ္စကိုနည်းနည်းအရေးမှုဟိုအစာပိုင်းမှာထည့်ပြောထားတာရှိပါတယ်တကယ်တော့ဒီမြန်မာနိုင်ငံမှာကျွန်တော်တို့ဟို rights to information နောက် access to information တို့လို့ဒီလိုသတင်းရယူနိုင်တဲ့အခွင့်အလမ်းက internet နဲ့ဆိုပြီးတော့မကြာခဏထောက်ပြခံရလေးရှိပါတယ်ဆိုတော့ဒီလိုအခြေအနေတွေရောပြီးခဲ့တဲ့နှစ်အတွင်းထဲမှာဟိုပိုဆိုးလာသလားဟိုတရင်ပုံစံတိုင်းရှိမြဲရှိနေသလားဒီအခြေအနေမှာနှိုင်းယှဉ်ကြည့်မယ်ဆိုရင်2019ခုနှစ်ထဲမှာဘယ်လိုတွေ့ခဲ့ရလဲဆရာ
အရင်တော့အချိန်တွေထက်တော့မှဟိုပိုဆိုးလာတယ်။ရခိုင်ကိစ္စဖြစ်တဲ့အခါမှာဟိုတမယိုးကြအဖြစ်ကျွန်တော်တို့ကပုံမှန်ပြည်ရင်းပတင်းတောက်တွေအဲ့ဒီတက်ကိုသွားမယ်ဆိုရင်လည်းတချို့သောနေရာတွေမှာကင်မရာထုတ်လိုက်တာနဲ့ပတင်းတောက်ဆိုတာနဲ့ရံပြုတ်ခံရတဲ့အခြေအနေမျိုးတွေရှိတယ်။နောက်နိုင်ငံခြားကပတင်းလာရွေးတဲ့လူတွေဆိုရင်လည်းတရားဝင်ဒါအစိုးရကိုအပိပေးအကြောင်းကြားပြီးတော့မှအသွားလာကြတောင်မှအဲ့လိုရံပြုတ်ခံရတယ်ရှိတယ်။အဲ့လိုအနေအထားမျိုးမှာသက်ဆိုင်ရာအဲ့ဒီမှာရဲတပ်ဖွဲ့ဝင်တွေတော်ရှိတဲ့လူတွေကဟိုအကာအကွယ်ပေးတော့ပြီးပါရဲ့ဒါပေမဲ့တကင်းရယူရေးကိုဆက်ပြီးတော့မလုပ်ခိုင်းတဲ့နဲ့သူတို့ report တွေပါတင်တဲ့ခါမှလည်းဟိုမမှန်မကန်တဲ့နေ report တွေတင်တာတွေပဲရှိတယ်အဲ့လိုတွေအဲ့မှာပြဿနာတွေအများကြီးရှိတယ်ပြီးတော့မှဥပဒေကြောင်းအရပြောရမယ်ဆိုရင်လည်းတကယ်တော့ဟိုတင်ပြတိုင်ဝင်ဥပဒေဆိုတဲ့ကိစ္စကဒါသမ္မတဥသိမ်းချိန်လက်ထက်ကလေးကဟိုတင်ပြနိုင်မှုဥပဒေလုံခြုံမှုဆိုပြီးတော့အမှအချင်းချင်းဆွေးနွေးရတာရှိတယ်ဒါပေမဲ့ဒီဒေါ်ဆန်းစုကြည်အစိုးရတက်လာပြီးတော့ဒါဆရာဦးဖေမြင့်တို့ဟိုပြန်ကြဲဝန်ကြီးတာဝန်ယူပြီးတဲ့နောက်မှာဒီကြောင့်ဘာမှလည်းမကြားတော့မကြားရတဲ့အပြင်ကိုဝန်ကြီးဌာနအပီပီကလည်းတကယ်ဆိုရင်ဒီဟိုအဂရီလိုက်စားမှုတွေကိုလုပ်ဖို့ကိုယ်နဲ့မြင်တာမှုရှိဖို့ဆိုရင်ဒီပြည်အချက်လက်ဆိုတာသတင်းတော့ကမေးမှမဟုတ်ပါဘူးထုတ်ပြန်ပေးရမှာလည်းအများကြီးရှိတယ်ဒါပေမဲ့ဒီဟာတွေလည်းထုတ်ပြန်တာမရှိဘူးနောက်ခုနကတော့လို့ပြည်အချက်လက်ပြည်ပဝဲဆိုင်ရာဥပဒေကိုလည်းအတည်ပြုပေးတာမရှိဘူးမရှိတော့ဘူးလက်တွေ့ကျွန်တော်တို့ပြည်ယူတဲ့ခါမှာဘာတွေဖြစ်နေကြလဲဆိုရင်အောက်ခြေရဲဌာနတွေကအစတာခမလူရက်မှုတစ်ခုဖြစ်သွားတယ်တကယ်ပဲဖြစ်သွားတယ်ဒီဥစ္စာအထောက်အထားတွေဓာတ်ပုံတွေအကုန်လုံးထွက်လာပြီအဲ့ဒီဥစ္စာကိုရဲစခန်းသမ်းမိလိုက်ရဲအကျွန်တော်တို့ကိုဒါလေးဖြစ်တာလေးကိုပဲအတည်ပြုပေးပါဆိုရင်ဒီလောက်တောင်မှမဖြေဘူးပြီးတော့မှဟိုတယောက်ကိုလွှဲချတာတွေရှိတယ်ဒီတယောက်ကိုလွှဲချတာတွေရှိတယ်အဲ့တော့ဒီနေရာမှာတို့အနေနဲ့ကလည်းရှင်းတယ်ဒီသက်ဆိုင်ရာဟိုရဲစခန်းစာဝန်ရှိသူအဖြစ်အပျက်အကုန်လုံးကတို့မဖြေလဲဘာမှမဖြေဘူးတို့အရေးကြီးတာလည်းမရှိဘူးအဲ့ဒီခါကျတော့ကျန်တဲ့လူတွေကတည်းဟိုဘာလဲရယူခွင့်ကပိတ်ဆို့ထားတယ်လို့တော့ဖြစ်နေတယ်အဲ့လိုရှိလို့အချိန်လေးဆိုးနေတာကိုကျွန်တော်တို့တွေ့ရပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီနေရာမှာဆရာဦးစီစောင်းမြင့်ထောက်ပြသွားလို့ခေါ်လို့ဒီဟိုဟိုတည်းသိရှိပိုင်ခွင့်ဥပဒေနဲ့ပတ်သက်လို့ဟိုကျွန်တော်ဆရာဟိုဦးသိန်းတန်းဦးသဘောထားကိုသိချင်ပါတယ်ကျွန်တော်တို့ဒါဥပဒေတရားအဖြစ်နဲ့ဒီအများပြည်သူသိရှိခွင့်ဟိုတည်း information ရယူပိုင်ခွင့်ပေးနိုင်မှုအတွက်မှာဥပဒေရေးရာရဘလို့ခက်ခဲနေရှိနေလို့ဒီကိစ္စဥပဒေကြောင်းရဟိုအာမခံမပေးနိုင်ရတာလဲဆရာ
ကျွန်တော်မြင်တာတော့ဗျာတကယ်တော့ဒါတွေဥပဒေလုံးပြီးမှကိုပို့ဘူးဗျာ UDH လို့ခေါ်တဲ့ Universal လူ့ခွင့်ရေးကြီးညာကရမ်းကပါပါတဲ့အချက်တွေပဲဗျာအဲ့ပါပါတဲ့ဒီ Freedom of Expression နဲ့ဆက်ဆက်နေတဲ့အပိုင်းတွေပေါ့နော်အဲ့ဒါကြီးကိုမပေးနိုင်ဘူးတစ်ဖက်ကလည်းဘာဖြစ်တယ်ဆိုကျွန်တော်တွေ့တော့ဒီလိုအဆိုးရအဖွဲ့ကကြောက်နာသွားတာဗျာဝင်ကြီးတော့ကြောက်နာ ਉਹ ကျန်တဲ့ဟိုဒီအငြင်းတွေဝင်လို့ညွန်ချုပ်ကိုညွန်မှုကအရင်လူကောင်းနေတယ်အဲ့တော့သူတို့ကဟိုအရင်တုန်းကအတိုင်းနဲ့ဆက်လက်ပြီးတော့ကျင့်သုံးနေတယ်ကိုလူတွေကလည်းအဲ့ဒါဒီလူတွေကိုကောင်းကောင်းကိုမကင်တွယ်ကင်တွယ်နိုင်လို့မရဘူးအခက်ခင်းကတော့ ကြာဟောပေါ်ပြာဝေပေါ်ပြာစိတ်ဆန္ဒပေါ့နော်ဟိုဒီဟာကိုပြီးကျင်နေဆိုတော့လွတ်လပ်ခွင့်ပြီးရမယ်ပြီးကျင်နေဆိုအသိပေါ့နော်ကွန်မစ်တင်ပေါ့အဲ့ဒါရှိဖို့လိုတာဗျာအခုကတော့ကျွန်တော်တင်နေအဲ့ဒါရှိဖို့မပေါ်ဘူးဟိုဘာလို့ကျွန်တော်ကိုနာကိုဆက်ဆက်ဒီပြောရလို့ရှိရင်ရကန်ကြီးစာမှလည်းတရင်သမားတွေပိတ်တာဘယ်သူမှမလာဘူးဒါတွေကကျွန်တော်တို့အကျိုးမရှိတဲ့နဲ့ဒုက္ခရောက်လာတာကြီးရဲ့ဟိုနိုင်ငံတကာလည်းဖိတ်ပြီးစိနေအကုန်လုံးတိုက်ခိုက်ပြီးတော့တို့ကတို့ရအောင်လုပ်တော့တာကိုကဒါအားလုံးကိုဝင်ဝင်ပေးခဲ့လို့ရှိရင်ဒါအခြေအနေပြောင်းဖြစ်တာပေါ့ဗျာအဲ့ဒီပေါ်မှာအစိုးရကြီးပြီးတော့ပုံသိပ်လာပြီးတော့ဒီလိုတရင်လက်ခွင့်ဥတွေမျိုးပြုလုပ်ဖို့စိတ်ကူးတောင်ရှိဖို့မပေါ်ဘူးလို့ကျွန်တော်ထင်တယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတကယ်တော့ဒီဒီမိုကရေစီနိုင်ငံနေမှာတော့သတင်းမီဒီယာတွေကနိုင်ငံရဲ့မန်နိုင်တစ်ခုဆိုပြီးသဘောထားကြပါတယ်ဆိုတော့မြန်မာနိုင်ငံမှာအရင်စစ်ဆေးရလက်ထက်တုံးရတော့ဒီသတင်းမီဒီယာလွတ်လပ်ခွင့်ဟိုအားမပေးဘူးဆိုတော့ဒါကတော့ရှင်းတဲ့ကိစ္စပါဆိုတော့ဒါပေမဲ့အခုရသားဆိုးကလည်းမဟုတ်တော့ဘူးဆိုတော့ဒီသဘောထားတွေရောဟိုပြောင်းလာတဲ့လက္ခဏာမျိုးတွေရောမတွေ့ဘူးလားဆရာဦးတင်တန်း
ကျွန်တော်ပြောရတော့ဗျာဒီအရင်စစ်ဆေးရလက်ထက်တုံးကဒီပေါ့နော်ကျွန်တော်တို့ဒီသတင်းမီဒီယာတို့ရတဲ့ကိုဒီစီရပြုလို့ကျန်းလူလူသဘောထားရတာအရှင်းပါဒါပေမဲ့အခုကျွန်တော်တို့ဒီလူမှုဆိုတာတက်လာတဲ့အပေါ်မှာကျန်းလူလူတွေသဘောမထားရဘူးဒါပေမဲ့မိတ်ဆွေလူတွေမြင်ပုံမရဘူးရအဲ့ဒီကိုကျွန်တော်ပြောရမလို့ဖြစ်နေပြီအခုလက်ရှိအနေထားရတော့လေ
ဟုတ်ကဲ့ပါဆရာကျေးဇူးပါဆိုတော့ကျွန်တော်ကိုတက်ဆူဝင်သဘောထားလည်းသိချင်ပါတယ်ကိုတက်ဆူဝင်ဆိုတော့ကျွန်တော်ဒီအခုအရသာဆိုးကတက်လာတယ်ဆိုရင်ပဲဒီသတင်းမီဒီယာလွတ်လပ်ခွင့်အပေါ်မှာအပေါ်လေဟိုသဘောထားတွေကဟိုအရင်စစ်ဆိုးကနဲ့ဟိုကွာခြားချက်မရှိတဲ့အနေအထားမျိုးတွေမြင်နေရလား
ဘာမှတော့တကယ်မကွာနေလို့ကျွန်တော်ဒီရပ်ပွင့်ကြီးဆိုပြီးရှင်းပြတာဟုတ်ဒီမီဒီယာလွတ်လပ်ခွင့်တော့ဒီသတင်းလွတ်လပ်ခွင့်ကိုကျွန်တော်ဖတ်တဲ့တောက်ဆူလာကြီးပြောဆိုလာကြီးကဲဒီကြောင့်ဒီ online ပေါ်မှာလေဖြစ်နေတဲ့ကိစ္စမျိုးတွေပါကျွန်တော်ဒီ full out site ကိုကျွန်တော်ပြင်ပြလာနေရှိတယ်။ဒါနဲ့ဒီ online နဲ့ပတ်သက်လို့ကျွန်တော်ဒီပြဿနာကြီးဆိုလို့ရှိရင်ဒီကြောက်ရွံ့မှုကဘယ်လိုဖြစ်နေမဖြစ်နေလားမျိုးဒီတူဝဲရမျိုးရှိတယ်။အဲ့လိုဆိုဒီ green media တခုလုံးနဲ့ဖြစ်တာမျိုးလေ။အဲ့ဒါမျိုးတူဝဲရမျိုးရှိတယ်။အဲ့ဒီ green media ကိုကျွန်တော်ဒီလိုပြောလို့ဒီရန်လူများတို့ကိုလည်းခံရတာတော့မဟုတ်ဒီမိတ်ဆွေမျိုးတွေလည်းဒီလိုကတော့တော်တော်များများတို့တော့ထားရဆိုတော့ကျွန်တော်ရရှိနေပြီလေ။ဒါပေမဲ့တကယ်ဖြစ်နေတဲ့ကလားဒီသတင်းမီဒီယာကြီးကဒီကျွန်တော်ဒီတိုင်းပြည်ပါတွေကိုယူပါတယ်ခင်ဗျာဖြစ်နေတာလည်းဒီလိုမျိုးအောင်ကျွန်တော်ဒီအခိုင်အတန့်ကမှဆိုလို့ကြီးကြီးလေးဖြစ်ဒီမီဒီယာရဲ့ဆွဲသွားတဲ့နောက်ကိုဒီဖြည်းဖြည်းကိုတော့ပါသွားရဆိုတော့ကျွန်တော်တွေ့နေရတယ်။အဲ့တော့ဆွဲရတော့လာလို့တော့ဒီဖြည်းဖြည်းရရလေးကြီးရှိရဘက်ကိုလည်းဖြည်းဖြည်းလိုက်ကတည်းကဆရာကြီးမလေးခိုင်တယ်ကမကြည့်လို့ရှိရင်ဒီဖြစ်ဖြစ်ချင်းမှာကျွန်တော်တို့ဒီမီဒီယာရနေပြီးတော့ဒါတလို့အဖူကမီဒီယာတွေစားတယ်နော်အပြင်မီဒီယာတွေကိုကြည့်ရတာအဲ့ဒီလိုခါကြတော့ဒီကြည်ကျန်တဲ့ဒီဒီမှာရှိမီဒီယာတွေအဲ့ဒီပုံမှန်လို့ဖြတ်ဖြုတ်ပြီးတော့ကျန်ရပြီးကြည့်ရတယ်ဖြစ်တယ်အဲ့တော့ဒီလိုရချင်းမှာတော့မီဒီယာတွေကဒီလိုရောဥပ္ပါခေါ်ရတယ်မီဒီယာကဘာလို့ဒီပုံမီဒီယာလာကြည့်ရတာလဲဘယ်လိုအောင်ပြောရမလဲဖြစ်ဖြစ်တော့ကြာဒီမီဒီယာရဲ့အခိုင်အမာကအရေးကြီးပါတယ်အဲ့ဒီပါတော့ကဒီအရေးဘာကြည့်ရပြီးတော့ကျွန်တော်တို့ဒီပုံမှန်လို့တော့မရှိဘူးလို့ဆိုတာတာကျတဲ့လားပုံကြည့်လို့ရှိတယ်ကဖူရကဒီလိုတွေ့ပြီးတဲ့ဒီဟောမီးလေးကိုဖြန်လို့ရတာရောဒီလိုဒီမီဒီယာကိုမှတ်ချက်ပြတော်လိမ့်မယ်အဲ့လိုဖြစ်ပြီးဆိုတော့ဒီဘာမှကျွန်တော်ဒီဖြန်ပြီးတော့ဒီဥပဒေကိုခတ်နေတာပေါ့တော့ဖူရရဲ့ဒိဋ္ဌိကြီးကျွန်တော်တကယ်ကလက်ရှိဖော်ပြချက်ကဒီမီဒီယာရဲ့တစ်ခုကိုပြောလို့ရတယ်ကီလီရနေတယ်ကိုယ်ဒီရင်ရဲ့ဒိဋ္ဌိချက်ကိုဖူရမူတယ်လို့ဆိုတာမျိုးရှိဘူးပြောတယ်အဲ့ဒါမျိုးကဆိုတော့ဖူရတွေဆက်ရပြီးတော့ဖြူနဲ့ဖူရနဲ့ကြားရတော့ဘယ်လိုမျိုးဒီဟိုအဲ့တော့ဒီချက်တဲ့ပြည်တဲ့ဒီဟိုဆနစ်တို့ရနေရလို့ဒီဆောင်ပဲဆိုပြီးလေစေနာရတဲ့ဒီဟိုစေပါကြတာမျိုးဒီဟိုအလုပ်တွေလည်းဒါပေမဲ့ခုကမီဒီယာကဆိုအဲ့လိုတဖြစ်နေတဲ့အခါကျတော့ sorry တခြားသောနည်းလမ်းတွေဖြစ်တဲ့ဒီဖိုးရနဲ့ပြည်တဲ့တရားကြည့်တူပြီးတော့ information ယူရတာမျိုးကိုကျွန်တော်လုပ်လို့မရတဲ့အခါမျိုးဖြစ်ပြီးတော့ဒီမှာကျွန်တော်တို့တရားနိုင်ငံတွေမှာဆိုလို့ရှိရင်အဖိုးရရဲ့လုပ်နေတဲ့ဒီအဆက်လက်ဒီအကုန်လုံးဒီတုံးတဲ့ budget ဒီလုပ်နေတဲ့အဆက်လက်ဒီအကုန်လုံးမီဒီယာတွေကတော့ဒီပြည်သူတွေကဘယ်လိုမျိုးစိတ်ကြည်ချင်တော့ကြောက်ပြီးပဲဆိုတော့ဒီကျွန်တော်ဒီမှာအဲ့တဲ့နေမှာရှိတယ်။ဒါကြောင့်ကျွန်တော်ဒီမှာရုပ်ခုဆိုတာမျိုးကတကယ်ကအရှိန်ဖတ်သွားမယ်ဆိုတာမသွားမဲ့တက်ပြီးတော့ဒီပြည်သူကြောင့်ကြီးကမသွားမဲ့တက်ပြီးတော့နောက်ကိုပြန်လာနေတဲ့ပုံမျိုးမှာရှိတယ်လို့မျိုးရပါတယ်ခင
်ဗျ။ Okay ကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးဝတ်အတွက်ကို email တွေပို့ပြီးပေါ်ဆွေးနွေးထားတဲ့ပုံကိုယ်တချို့လည်းရှိနေပါတယ်အဲ့တော့အရင်ဆုံးကတော့ကျွန်တော်ဒီအမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့ပေးစာကိုကိုရန်နဲ့ဖတ်ပြပေးပါဦးခင်ဗျအ
ိုချိုရီအာနာတပိုင်းတစားနဲ့ရခိုင်ရေးကိုခက်ခက်ခဲခဲဖြည့်ရှင်းနေရတဲ့အချိန်ရိုက်တာသတင်းောင်းနှစ်ဦးကသတင်းရယူုံသာမကချိုးဝက်စာရန်စာတန်းတွေကိုပါရယူခဲ့တဲ့အတွက်ဘေးသူကိုရောစီးအောင်ရယူသူကိုပါဖမ်းဆီးတာအစိုးရမှအပြစ်မရှိဘူးလို့ယူဆမိပါတယ်မီဒီယာလွတ်လပ်ခွင့်ဟာတိုင်းပြည်ပြည်ပင်ပြောင်းလဲရေးအတွက်အလွန်အရေးကြီးတဲ့ကဏ္ဍဖြစ်တယ်ဆိုတာ တရင်အမောင်လောကတွေကဖြတ်တန်းလာခဲ့ရတဲ့အစိုးရအနေနဲ့ပိုတိတယ်ဆိုတာတန်တရားဖြစ်စရာမရှိပါဘူး။သို့သောသတင်းမီဒီယာသမားတွေကအစိုးရကသတိကြီးကြီးထားပြီးတွားနေတဲ့မျိုးသားပြန်လည်တင်းမြတ်ရေးပြည်တွင်းငြိမ်းချမ်းရေးအခြေခံဥပဒေပြင်ဆင်ရေးတွေအကြောင်းလစ်လျူရှုပြီးမိမိတို့သတင်းရယူဖော်ပြရေးလောက်ကိုသာဆန္ဒစောနေတာဟာမဖြစ်သင့်ဘူးလို့ယူဆမိပါတယ်။ကျွန်တော်တို့ပြည်သူတွေအနေနဲ့သတင်းလွတ်လပ်ခွင့်ကိုကြိုးဆိုပေမဲ့သတင်းဌာနအလုံးအပေါ်မှာတော့ယုံကြည်မှုမရှိပါ။ဘာကြောင့်လဲဆိုရင်တချို့ပြည်ပသတင်းဌာနတွေဟာနိုင်ငံမဲ့ဘင်္ဂါလီအကြောင်းရေးသားထုတ်လွှင့်ချက်တွေဟာသတင်းအနေနဲ့မဟုတ်တော့ပဲသက်ဆိုင်ရာနိုင်ငံအစိုးရတွေအကြိုက်ဝါဒဖြန့်ချီရေးသဘောတက်ရောက်နေလို့ပါပဲ။ဥပမာအမေရိကန်နိုင်ငံကယ်လီဖိုးနီးယားမှာမြန်မာမိသားစုတွေကအမေစုမိန်ကွန်ထောက်ခံပွဲလုပ်ကြပါတယ်။သတင်းရေးသားထုတ်လွှင့်တဲ့အခါဘင်္ဂါလီပုံတွေနဲ့ထုတ်လွှင့်ကြပါတယ်။မြန်မာတွေကဘင်္ဂါလီတွေကိုထောက်ခံနေသရောင်ကန့်ကွက်နေသရောင်ထုတ်လွှင့်ချက်တွေဟာအထင်ရှားပါပဲ။အလားတူထုတ်လွှင့်ချက်ကြီးတွေအများကြီးရှိပါတယ်။နောက်ဆုံးပြောရရင်သတင်းလွတ်လပ်ခွင့်အပြည့်အဝရဖို့ကြိုးစားနေတဲ့အချိန်မှာအခုလိုနိုင်ငံတော်အဆင့်ရှိုးဝတ်စာရွက်စာတမ်းတွေကိုရယူခဲ့သူကိုရောပေးတဲ့သူကိုပါအရေးယူတာမမှားဘူးလို့ယူဆမိပါတယ်ဗျာ
။ဒါတော့ဒီအမေရိကန်ပြည်သူစုကမောင်းတက်သနာပေးစာပါ။သူကတော့ဒီဖန်စီခံရတဲ့ကိစ္စမှာသတင်းတောက်တွေဘက်ကလွန်နေဆိုတဲ့အမြင်မျိုးရှိပါတယ်။ဆိုတော့ဒီသတင်းသမားတွေအနေနဲ့လိုင်းနာမယ်ချင်းဝတ်တွေပြက်ကွက်ခဲ့သလားမပြက်ကွက်ခဲ့သလားဆိုတော့ဒီတရားရုံးတင်စစ်ဆေးတဲ့အခါမှာပိုပြီးရှင်းရှင်းလင်းလင်းသိလာလိမ့်မယ်လို့လည်းထင်ပါတယ်။တခုရှိတာတော့ဒီနေရာမှာသတင်းသမားတွေဘက်ကရောလိုအပ်ချက်တွေရှိနေသလားဆိုတာဟိုစဉ်းစားမိပါတယ်။ဘာကြောင့်လဲဆိုတော့ဒီဝန်ကြီးတယောက်ကိုမေးခွန်းနဲ့မေးပြီးတော့မှသတင်းတောက်ကဆရာဘသူလဲဘာတာဝန်ယူထားလဲဆိုပြီးတော့မေးခဲ့တာမျိုးတွေနောက်မကြသေးခင်တော့လည်း AP သတင်းပုံမှာဒေါ်အောင်ဆန်းစုကြည်ရဲ့ပြောဆိုချက်ကိုအတိတ်ပဲကောက်လွဲခဲ့တယ်ဆိုပြီးပြဿနာပေါ်ခဲ့တာမျိုးတွေဆိုတော့ဒီလိုကိစ္စတွေကိုထောက်ပြပြီးတော့သတင်းမီဒီယာတွေပုံမှာအထင်သေးအမြင်သေးသဘောထားတွေလည်းရှိပါတယ်ဆိုတော့ဆရာဦးစီတော်မြင့်ဒီသတင်းသမားတွေဘက်ကရောဒီစင်ကျင်မှုပဲဖြစ်ဖြစ်လိုက်နာဖို့တာဝန်ယူမှုတာဝန်ခံမှုတွေရှိဖို့တွေအားနည်းနေသလားဆရာ
အဲအဲ့ဒီဆရာကျွန်တော်နှစ်ခုနှစ်ပိုင်းပြပြမယ်ကျွန်တော်တို့ကအဲ့ဒီမောင်တပ်နာဆိုတာပြောတာနဲ့အခုကိစ္စပေါ့နော်ဟုတ်တယ်ကျွန်တော်တို့မြန်မာနိုင်ငံမှာတကယ်လို့ငါလုံနေတာအားကြမြန်မာနိုင်ငံသားတွေလုံနေကြတယ်လေနောက်ပိုင်းဒီလုပ်ငန်းတွေကိုလူငယ်တွေဝင်လာကြတယ်အဲ့တော့ကျွန်တော်တို့ဒီကသတင်းမီဒီယာဖွံ့ဖြိုးမှုကိုအရင်ကြည့်ဖို့လိုပါလိမ့်မယ်အဲ့တော့2018ရဲ့အရှိတိုင်းမှာဆိုရင်ကျွန်တော်တို့နိုင်ငံမှာအလုံးပြည့်တဲ့အတိုင်းတကဘာလုံးပြည့်တဲ့အတိုင်းပဲဘာမှရေးလို့သားလို့မရဘူးရေးလို့သားလို့မရတာမှအကုန်လုံးနိုင်ငံရေးလည်းရေးလို့မရဘူးလွှတ်တော်ရေးလို့မရဘူးတိုင်းပြည်လက်နက်ကန်ရေးလို့မရဘူးအခြေခံဥပဒေရေးလို့မရဘူးဘာမှရေးလို့မရဘူးအဲ့တော့အဲ့ဒီ2018ရဲ့အရှိတိုင်းမှာဒီပေါင်းများစွာအလုံးလုံးလာတဲ့ဒါပြည်တွင်းကသတင်းသမားတွေဆိုတာကအဲ့ဒါတွေကိုရှောင်ကွင်းပြီးတော့မှမင်းသားမင်းမီးသတင်းလေးတွေချက်သွန်ပေးသတင်းလေးတွေအဒါလေးတွေနဲ့ပဲဟိုလုတ်ကင်ခဲ့ရတဲ့အခါကျတော့2012လူလခွင့်စပြီးတော့ရလာကစားမှအပြောင်းလဲစပြီးတော့မှယူလာတဲ့အခါကျတော့အဲ့ဒီကစပြီးတော့မှသာဒါအပြည့်အစုံတွေဆိုတာရလာကြတာဆိုတော့တခြားနိုင်ငံတွေနဲ့ဘယ်လိုမှနိုင်လို့မရအောင်အရေးချင်းတော်တော်ကိုနှဲပါတယ်ကျွန်တော်တို့တိုင်းပြည်ကမနေ့ကကျွန်တော်ကပြောတဲ့ကိစ္စမှဆိုရင်နှစ်ခုလောက်ဖြစ်တယ်အဲ့ဒီဝန်ကြီးချုပ်ကဘယ်သူမှမသိတာအဲ့ဒါသတင်းတော့ဟုတ်ရှင်မှဟုတ်ပဲဒီမှာတော့ဒေါ်စန်းစုကြည်ရဲ့မိခိုးကိုအခောက်ယူလွှဲတာကလည်းဒါကတော့ခုနကတော့လို့ပေါ့နော်အကြောင်းချင်းရတွေရှိပါလိမ့်မယ်သူရဲ့ဒီဒီဟိုဗာလေအပန်းနားထောင်တာအခက်အခဲရှိတာလို့ပါလို့အမင်းမျိုးပေါ့အားလုံးရဲ့မရှိဘူးလို့ကျွန်တော်တို့မဆိုပါဘူးကျွန်တော်တို့ဟိုလောကကအများကြီးလိုအပ်ချက်ရှိနေသေးတယ်အဲ့ဒါကတပိုင်းပါအပြီးတော့မှတော့ခုနကတော့ပြတင်းတောက်တွေကိုဖိနှိပ်တယ်မဖိနှိပ်ဘူးဆိုတဲ့အပိုင်းအစိုးရလုပ်တာမှန်တယ်လို့ပြောတဲ့အပိုင်းမှာဆိုရင်ခုနကတော့ပြတင်းတောက်တွေကရဲတပ်ဖွဲ့ကနေပြီးတော့မှ AP ဒရင်းတော့ဒီကိစ္စဆိုရင်ရဲတပ်ဖွဲ့ကနေပြီးတော့မှဒရင်းပေးမယ်လို့ပြောတာဖြစ်ဖို့များတယ်အဲ့ဒီခါကျရင်သူတို့ကသွားမယ်ဒရင်းရယူဖို့ကျွန်တော်တို့ကစူးစမ်းရမှာပဲအဲ့ဒီခါကျတော့ဟိုမိတို့မိပုံဖြစ်ပြီးမပြီးပေါ့နော်ကျွန်တော်တို့နောက်မှသာအသေးသေးပြရမှာဒါရီကဟိုထောင်ချောက်ရှင်ကြီးဖောက်ခံရတာလားတို့မို့ယူယူလားဆိုတာကျွန်တော်တို့မသိနိုင်သေးဘူးအဲ့တော့အဲ့ဒီမိနဲ့အဖောက်ခံလိုက်ရတယ်အဖောက်ခံလိုက်ရတော့တစ်ဖက်ကရဲတပ်ဖွဲ့ရဲ့မှတ်တမ်းမှတ်ရာတွေကိုကျွန်တော်တို့ကြည့်လိုက်တဲ့ခါကျတော့အမှပါလဲဆိုတော့တိုက်ပွဲနဲ့ပတ်သက်တဲ့ရဲတပ်ဖွဲ့တွေရဲ့တိုက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်ဆန်းစားတချို့ပါတယ်အဲ့ဒီချိုရတယ်ဆိုရင်မိပောင်နဲ့နေအရေးအတွက်တို့အဲ့ဒါမှလူနေတဲ့လူတွေရဲ့အခြေအနေတို့ပါလို့တကယ်တော့ဒါတွေကဘယ်တော့ပြောသလိုနိုင်ငံတော်ပြုတ်ဝက်ချက်လို့ကျွန်တော်တော့နားမလည်ဘူးဒီဟာတွေကဟိုသတင်းဌာနတွေကိုတက်ဆိုင်ရာရဲတပ်ဖွဲ့တွေအစိုးရတို့မှတတ်မတော်သူတို့ကထုတ်ပြန်ပေးရမယ်အချက်လက်တွေရဲ့စည်းရင်းထဲမှာပဲပါတယ်လို့ကျွန်တော်နားလည်တယ်တက်ဖွဲ့တစ်ခုဖြစ်တဲ့ဆိုရင်တတ်မတော်တို့မှဒါရဲတပ်ဖွဲ့ကသူတက်ဆိုင်ရာသတင်းဌာနတွေကိုထုတ်ပြန်ပေးရမယ်အချက်လက်ထဲမှာအဲ့ဒါတွေပါမထင်ဘူးဒီအချက်လက်တွေကိုကိုဖာသာကိုနိုင်ငံတော်ပြုတ်ဝက်ချက်ဘာညာဆိုပြီးတော့သတ်မှတ်ပြီးတော့မှဒီစာရွက်လေးတွေကိုတွေ့ရုံနဲ့ဒါနိုင်ငံတော်ပြုတ်ချက်ဥပဒေနဲ့အရေးယူတယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်ဒီဥစ္စာသိပြီးတော့တင့်တော်တဲ့အနေအထားမျိုးမဟုတ်ဘူးလို့ကျွန်တော်ထင်တယ်ကျွန်တော်တို့သတင်းတောက်တွေကကျွန်တော်နားလည်တဲ့လောက်ကသူအတင်းရယူရေးအတွက်ကိုလှုပ်ယုံလှုပ်ရှင်လှုပ်ထုံလှုပ်ဒီအတိုင်းပဲသူသွားခဲ့တယ်လို့ပဲကျွန်တော်နားလည်ပါတယ
်ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ကျွန်တော်ဒီနေရာမှာဥပဒေကြောင်းနေနဲ့ဆွတ်နေလာတော့ဆရာဦးသိန်းသန်းကိုမင်းချင်ပါတယ်ဆောစောဒီရိုက်တာသတင်းတောက်တွေနဲ့ကိစ္စနဲ့ပတ်သက်လို့ဆရာဦးစီစုအောင်မြင့်ထောက်ပြသွားတာရှိပါတယ်အခုသူတို့ လက်ဝယ်မှာတွေးရှိပါတယ်ဆိုတော့ဒီလူဝက်ချက်ဟိုထောက်ထားပါလို့ပြောတဲ့ဆော်ရဆန်းတန်းเนี่ยတကယ်ပဲပေါ့လေဒီအများပြည်သူမသိသင့်တဲ့နိုင်ငံတော်လူဝက်ချက်လို့တတ်မှတ်နိုင်လောက်တဲ့အဆင့်တန်းမျိုးမှာရှိတယ်လို့ဆရာဥပဒေပညာရှင်တယောက်အနေနဲ့ယူဆတာဆရာ
ကျွန်တော်နားလည်ကြည့်ကျွန်တော်လည်းအဲ့ဒီသူတို့ဟိုဟိုနိုင်ငံတော်လူဝက်ချက်ဆိုပြောရကြည့်ဆရာကျွန်တော်အခုဦးစီးဒီပါအောင်ပြောတာအကုန်လုံးထောက်ခံနေတာဘယ်လောက်အရေးကြီးတဲ့အကြောင်းညာကိစ္စဖြစ်ဖြစ်ဒီကြိမ်ဒီကြိမ်တဲ့အတိပေးနိုင်တဲ့ချက်တော့ရှိရမှာပေါ့ဗျာ။ဟာနိုင်ငံတော်လူ့ဝက်ချက်မို့လို့ဘယ်သူမှအလိကိုမပေးဘူးဆိုတာကျွန်တော်လက်မခံဘူး။အဲတော့နိုင်ငံတော်လူ့ဝက်ချက်အုပ်ဝေးဆိုတာလည်းပဲသူကပြန်ထားလာရန်သူအမှုကြီးလို့ပြန်ထားတာ။ရန်သူနဲ့စစ်ဖြစ်နေတဲ့အနေအထားတို့တော့တစ်ဖက်ရန်အနေအထားမှာနိုင်ငံသားကိုပေါက်ကြားနိုင်တဲ့အနေအထားဗျာ။အဲအခုကဒီဒီအဲ့ဒီဥပဒေမှာပါတော့က document နော် statement တို့တော့ခါ sketch တို့ပုံနှံတို့ပါတော့ဗျာ။အခုကတော့ကျွန်တော်တို့ကပြန်ကြိုင်းမိခဏထုတ်ပြီးတရင်ရပဲတိတာ။ဘာကြောင့်လဲဆိုတော့ဒီသူကကြမ်းတရားဖြင့်ပြောလို့ချင်းဦးလောင်နဲ့အင်ဂျီတဲ့ကြိုးတာဘာနိုင်ငံတော်လူ့ဝက်ချက်လေးတဲ့ဟာဒါဟုတ်တယ်မတိုက်သေးဖြစ်တဲ့သတင်းတွေဒါထုတ်ကိုထုတ်ပြမယ်ချက်လေးတွေဒါတွေကိုပုံမှန်နီးလမ်းတကျယူလာဟာကျွန်တော်နိုင်ငံတော်လူ့ဝက်ချက်ဖောက်ပြတယ်လို့နားမလည်ဘူးကြာဒါနိုင်ငံတော်လူ့ဝက်ချက်ဆိုရင်အတော်ကူအဟောစရာကောင်းတဲ့အချက်လို့ကျွန်တော်တို့ပြောရမှာပါပဲဆိုတော့ဖြစ်တဲ့တကယ်တမ်းကြတော့ဒီဟာတိတ်စိတ်တိတ်ဖြစ်ပြီးတော့ဟိုဘောင်ဒသနာပြောတယ်လို့ပြောဗျာဒီခုနပြောတော့ဟာတကားဒီကိစ္စမှာဒီကတဖက်ကငါဒီပြင်းထန်တာတွေကမတော်မျော်လေးကြီးတဲ့အချိန်မှာဒီလိုမျိုးလုပ်နေတယ်။အဲ့လိုမတော်မျော်ကြီးကြီးပြီးတော့ဒီလိုကြေကနာဖြစ်လာတာကစဖြစ်တဲ့အချိန်ကစပြီးတော့သတင်းမီဒီယာနဲ့နိုင်ငံသားအဖွဲ့အစည်းဒါခုမပြုတ်ခဲ့တဲ့အတွေ့တဖက်ကဝါရထမင်းရတော့တာသတင်းမီဒီယာတိုင်းကသိုးနေတာမဟုတ်ဘူး။ပတ်မှန်ပြန်ကကြီးတဲ့သတင်းမီဒီယာလည်းပါမယ်ကိုယ့်ဘက်ကလည်းပါတယ်။အဲ့လိုပွားခွင့်လာခွင့်သတင်းရခွင့်ပြုခဲ့လို့ရှိရင်ဒီလိုဒီလိုဖြစ်ကိုဖြစ်မှာမဟုတ်ဘူး။ဒါတော့မလို့ကျွန်တော်တို့ဒီသတင်းလောက်ဒီဟာနိုင်ငံတော်လူ့ဝက်ချက်ကိုဖောက်ဖြစ်တယ်လို့ဒါကျွန်တော်ဟိုအခုကမဖြစ်သေးပါဘူးမဖြစ်သေးဘဲနဲ့ကြိုပြောတာတော့မဟုတ်ဘူးသတင်းဌာနကထုတ်ပြန်ချက်ကုကြံကြားရေးရတဲ့သတင်းအရာဆိုရင်တော့ဒီလိုကြီးကြောင်တဲ့အစီရင်ကောက်တာတိုက်ပွဲဖြစ်တဲ့အစီရင်ကိုကိုယူလာခြင်းနိုင်ငံတော်လူ့ဝက်ချက်ဖောက်ဖြစ်တယ်ဒါနိုင်ငံတော်လူ့ဝက်ချက်ဥပဒေပုံမှန်တုံးနေညှိစွန်းနေလို့ကျွန်တော်တို့မထင်ဘူးကြာ
ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတဲ့နောက်ထပ်ပုဂ္ဂိုလ်တူလည်းရှိနေပါတယ်သူကတော့တကုံမျိုးသူကဦးလာထွန်းမှာမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
ရိုက်တာသတင်းသမားနှစ်ဦးစစ်တပ်ပြည်ထရေးကဖမ်းဆီးလိုက်တဲ့သတင်းကိုကြားလိုက်ရတော့တစ်ကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေသတင်းရင်းမြစ်မှန်တဲ့တိတိကျကျမိမိသဘောထားနဲ့ရောမထားတဲ့သတင်းအစ်မှန်ရဲ့တန်ဖိုးကိုဘဝနဲ့ရင်းပြီးဒီသတင်းသမားလူငယ်နှစ်ဦးကပြသလိုက်တာပဲလို့နားလည်သဘောပေါက်ရပါတယ်။နှစ်စစ်တပ်ကလုံးဝချုပ်ကန့်ထားတဲ့ကာကွယ်ရေးဌာနလုံခြုံရေးဌာနနဲ့ပြည်ထရေးဌာနတွေကစစ်အာဏာပိုင်တွေလုတ်ကင်နေတာကိုရုပ်ပြအရက်သားအစိုးရကဗိုက်အငှားနဲ့ဓာတ်ထိုးခံလိုက်ရပြန်ပြီလို့လည်းနားလည်လိုက်ရတာပါ။ဒီနေ့သတင်းသမားလူငယ်နှစ်ဦးဟာနိုင်ငံတကာကထိထိရောက်ရောက်ကူညီမပေးနိုင်ဘူးဆိုရင်တော့သူတို့ဘဝဟာနှင်မွန်းပျက်စီးသွားမှာဖြစ်ပါတယ်။အမောင်ခေစစ်အာဏာရှင်စနစ်နှစ်ပေါင်း55နှစ်တာကာလမှာစစ်အာဏာရှင်စနစ်အမှန်ကန်သရုပ်မှန်ကိုဖော်ပြလိုက်တာပါ။ဘာကြောင့်လဲဆိုတော့အရင်စစ်အမြင့်မြေကဆိုသလိုတိတ်ကိုခိုင်မာတည်ကြတဲ့တပ်တွေပြချက်ဖြစ်လို့ပါ1923အစိုးရလျှို့ဝှက်ဥပဒေဆိုတာဟိုး20ရာစုအစောပိုင်းကာလကကိုလိုနီနယ်ချက်သမားတွေတိမ့်ပိုက်ခံနိုင်ငံတွေကသူတို့ရဲ့ကြုံနေလို့သဘောထားတဲ့ပြည်သူတွေကိုသူတို့မတရားဖိနှိပ်မှုအစီအမံတွေမသိအောင်သူတို့အာဏာကိုမထိပါနိုင်အောင်ပြင်းပြင်းထန်ထန်ထောင်နှံတွေနဲ့တတ်မှတ်ပြီးဥပဒေမျက်နှာဖုံးဆွထားတဲ့ဖိနှိပ်တဲ့လက်နက်တမျိုးကိုသုံးခဲ့တာပါကိုလိုနီအရှင်သခင်တွေကတိမ့်ပိုက်ခံကျွန်းတွေအပေါ်မလွန်ဆန်အာမခံရဲမခံနိုင်အောင်သုံးခဲ့တဲ့လက်နက်ဆိုတာလူတိုင်းလူတိုင်းအသေးချာလက်ခံထားပြီးဖြစ်တာပါအားလုံးလွတ်လပ်နေကြပြီလေဒီနေ့ဖြစ်ရကိုကြည့်ရင်တော့အခု2008အခြေခံဥပဒေအရကာကွယ်ရေးလုံခြုံရေးနဲ့ပြည်ထရေးကိုချုပ်ကင်ထားတဲ့စစ်တပ်ကနေချက်ကိုလိုနီသမားနေရာဝင်ယူလိုက်တာတွေ့လိုက်ရတယ်လို့ပါပဲလို့ပြောရမှာပါအခုဒီမိုကရေစီကိုပြည်သူတွေရဲ့အချုပ်အခြာအာဏာပိုင်ခွင့်ကိုအပြည့်အဝချုပ်ကင်ထားတဲ့2008အခြေခံဥပဒေနဲ့နိုင်ငံရေးမှာစစ်တပ်ကပဲဦးဆောင်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်နဲ့ရုပ်ပြအရက်သားအစိုးရကိုပြတ်ထားတာမို့ဘိုက်အငှားနဲ့ဓာတ်ထိုးခံနေရတဲ့ပြည်သူကရွေးကောက်တဲ့အစိုးရဆိုတာရဲ့အရေးချင်းဆိုတာပြည်သူတွေရဲ့ရှေ့မှာပဲပုံဖြတ်ပြလိုက်တာပါဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒီကုံမျိုးသက်ကဥလာထွန်းရဲ့ပေးစာပါ။သူကတော့ဒီမြန်မာနိုင်ငံမှာအရသားတစ်ပိုင်းစစ်တပ်တစ်ပိုင်းအုပ်ချုပ်မှုပုံစံလိုဖြစ်နေတာပြဿနာတစ်ခုဆိုပြီးထောက်ပြထားပါတယ်။ဆိုတော့ဆရာဦးစီသူအောင်မြင့်ဒါရောကျွန်တော်တို့မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်မှာဒီအုပ်ချုပ်မှုပုံစံဟိုကွဲပြားနေတဲ့ကိစ္စဘလောက်တိုင်းထားပြီးစိန်ခေါ်မှုဖြစ်နေလဲခင်ဗျာ
။အစိုးရမှုပြအကြီးကြီးဖြစ်နေတာပေါ့။အဲ့ဒါဘယ်လိုလဲဆိုတဲ့ခါကျတော့ဒီခိုင်ကိစ္စမှာဆိုရင်လည်းပေါ်လွင်တယ်ကုပီအနံအစီရင်ခံစာပထမတစ်ကြိုထွက်လာတဲ့အချိန်မှာအဲ့ဒီမှာအချက်အချက်ပါတယ်ဗျအဲ့ဒီဒေတာကိုသတင်းတော့ဒီသွားခွင့်ပြုဖို့ဆိုတာအဲ့ဒီခါကျတော့ကျွန်တော်ဒီလောက်နိုင်ငံတော်အတိုင်းပင်ခံရုံးကဒေါ်ဆန်းစစ်ကြည်တို့က အတင်းတော့ဒီရှုပ်ဖို့ဆိုပြီးတော့မှစီစဉ်တယ်ဒါပေမဲ့သူတို့စီစဉ်တယ်ဆိုပေမဲ့စီစဉ်ပြန်တိုင်းစီစဉ်လို့တော့မရဘူးအဲ့ဒီဒေသမှာလောလောဆယ်ရှိနေတာကအဲလုံုံရေးနဲ့အုတ်ချွေးပိုင်းဆိုင်ရာတွေပဲရှိနေတယ်ရှိနေတဲ့ခါကျတော့အတင်းတော့ဒီရှုပ်ဖို့သဘောထားတော့ရှိပြီးဟုတ်ပြီကိုမရောက်တဲ့ခါကျရင်ဒေတွေသွားမယ်သွားခွင့်ပြုမယ်မပြုဘူးဒေနေ့မှလာပါဒေနေရာဝယ်ပြမယ်ဆိုတာလေအကုန်လုံးကိုဒီလုံုံရေးနဲ့အုတ်ချွေးပိုင်းဆိုင်ရာတွေကပဲလုပ်ရတယ်လုပ်ရတဲ့ခါကျတော့ဟိုလွတ်လွတ်လပ်သွားခွင့်ရတာမျိုးလဲမဟုတ်ဘူးအဲ့ဒီခြေနေတွေကအများကြီးကန့်သက်ထားတာလေခါရတယ်ခါရတဲ့ခါကျတော့ဒါဟာဒါနမူနာပါပဲ
ဟုတ်ကဲ့
ဒီကအစိုးရကနေပြီးတော့မှအတင်းတော့ပြုတ်ရမယ်ဆိုတာပြီလို့ထုတ်ဖို့လည်းသူစူးစမ်းတယ်အချိန်ချင်းနဲ့ဒါထုတ်ခဲ့ပါတယ်စူးစမ်းပန်းစားတယ်ဒါပေမဲ့ဒီလက်ပြမှာဖြစ်နေတာကတော့အဲအဲ့ဒီပေချာလုံခြုံရေးပိုင်းဆိုင်ရာတွေကသူတို့ပြချင်တဲ့နေရာပြရဲခေါ်ချင်တဲ့နေရာခေါ်သွားတယ်မပြချင်တဲ့နေရာဆိုရင်တော့ဒါဟာဒါလုံခြုံရေးကသွားခွင့်မပြုနိုင်ဘူးဆိုတဲ့သဘောနဲ့ပဲဒီနေ့ချိန်ကြီးအဲ့လိုဖိတ်ဆို့ထားတာအဲ့ဒီစာကဒါတာကလို့ပဲထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဦးစည်သူအောင်မြင့်ကိုသက်ဆွေဝင်ရှင်းနေဦးသိန်းတန်းဦးနဲ့တာတာရှင်နဲ့အားလုံးကိုလည်းသူကျေးဇူးတင်ပါတယ်ခင်ဗျာ